မင်္ဂလာပါအခုလိုမျိုးတွေ့ရတာဝမ်းသာပါတယ်ရှင
်ဟုတ်ကဲ့မင်္ဂလ
ာပါဒါကဘောလူငယ်အဖွဲ့ကနေပြီးတော့နော်ပတိလောဒီမှာအမေရိကန်ပြည်ထောင်စုမှာလာပြီးတော့ဒီတနင်္သာရီတိုင်းကဒေသတစ်ခုမှာရှိနေတဲ့အာဒီကြောင်မီသွေးတွင်ထုတ်လုပ်တဲ့လုပ်ငန်းတစ်ခုကြောင့်မလို့ဒီတဘာပတ်ဝန်းကျင်ထိခိုက်မှုတွေရက်ရွာထိခိုက်မှုတွေရှိတဲ့အပေါ်မှာလာပြီးတော့တင်ပြတယ်လို့ဆိုတော့ကျွန်တော်တို့သိရပါတယ်ဆိုဒီဘန်ချောင်းကြောင်မီသွေးတွင်ထုတ်လုပ်တဲ့စီမံကိန်းနဲ့ပတ်သက်ပြီးတော့ဒီမှာအမေရိကန်ပြည်ထောင်စုမှာလာပြီးတော့ဒီရဲ့စီမံကိန်းကနေပြီးတော့လူမှုအတိုင်းဝိုင်းပေါ်မှာဒီတဘာပတ်ဝန်းကျင်ပေါ်မှာဘလို့ထိခိုက်မှုတွေရှိတယ်ဆိုတာလာတင်ပြရတယ်ဆိုတော့ကျွန်တော်တို့သိရတယ်လေဆိုတော့ဒီဘန်းချောင်းစီမံကိန်းအကြောင်းလေးကိုအ ਨੇ အရင်ဦးဆုံးဒီအချင်းချုပ်လေးကျွန်တော်တို့ပြောပြပေးပါလားရှင
်ဟုတ်ကဲ့ဒီဘန်းချောင်းစီမံကိန်းကကျွန်တော်တို့ဒီဒဝယ်မြို့နယ်မှာရှိတဲ့ဒီဘန်းချောင်းဒေသမှာကုန်းချောင်းကြီးရွာမှာပေါ့နော်အခုလက်ရှိဒီ Easter Company ကနေပြီးတော့မှတူဖွင့်နေတယ်သူဒီဘန်းချောင်းစီမံကိန်းကတော့2010မှာဒီမြန်မာမင်ဖလာဝါ Company ကနေပြီးတော့မှပါမင်းရတယ်ဒါပေမဲ့အောက်ခြေမှာတော့မြန်မာမင်ဖလာဝါ Company ကတော့မတူဘူးအဲ့ဒါကိုသူကဒီsubcontract အနေနဲ့ဒီထိုင်းနိုင်ငံမှာရှိတဲ့ဒီ Easter Company ကနေပြီးတော့မှဒီကြောင်မီသွေးကလက်ရှိအခုဒီကုန်းချောင်းကြီးရွာမှာတူးနေပေါ့နော်ဆိုတော့ဒီထိုင်းကုမ္ပဏီကဒီတခြားနိုင်ငံကနေဖြစ်တဲ့အတွက်ပုံမှန်ဆိုလို့ရှိရင်တော့သူကMIC ပေါ့ဒီမြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုကော်မရှင်ရဲ့ခွင့်ပြုချက်ရှိရမယ်ဒါမှသူလုပ်လို့ရမယ်ဒါပေမဲ့ကျမတို့တည်တဲ့လောက်ကတော့အခုတိမြန်မာမင်ဖလာဝါကုမ္ပဏီကတော့ဒီမြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုကော်မရှင်ရဲ့ခွင့်ပြုချက်မရသေးဘူးပေါ့နော်ဒီသူကတော့တာတူတင်းဌာနကနေပြီးဒီပဲခွင့်ပြုချက်ရှိတယ်လို့ကျမတို့ကသိရတယ်ပေါ့တခြားတစ်ဖက်မှာ Easter ကလုပ်တဲ့အခါမှာသူငွေကြေးနဲ့မလုံလောက်တဲ့အတွက်တခြားတစ်ဖက်မှာသူကဒီထိုင်းနိုင်ငံမှာခြေစိုက်တဲ့ Energy Earth Company နဲ့လည်းသူက Joint Venture အနေနဲ့ဒီစာချုပ်ပြန်လဲချုပ်ဆိုတယ်အဲဒီမှာ Energy Earth ကပတ်စွမ်းအင်ကတော့သူတို့ခုအချိုးဟာပေါ့နော်အမြတ်ဝေခွဲဝေတဲ့ဟာကတော့80 30ပေါ့ဒီကုန်ကြစေအားလုံးကိုတော့ဒီ Easter ကနေပြီး Energy Earth ကနေပြီးတော့ထုတ်ပေးတယ်အချိုးမြတ်ခွဲဝေမှုမှာတော့80 30အနေနဲ့ကျမတို့သိရတယ်ဆိုတော့လက်ရှိကကုန်းချောင်းကြီးမှာသူတို့ကြောင်မီသွေးတူးတယ်ပြီးတော့ကျမတို့ဒီ Tiki မှာပေါ့ Tiki Amla မှာသူတို့ station ရှိတယ်အဲ့မှာသူကတော့ကြောင်မီသွေးကိုပြန်ကျိတ်ပြီးတော့မှပြန်ထုတ်ပိုးပြီးတော့မှဒီထိုင်းနိုင်ငံကိုဒီကြောင်မီသွေးကိုတည်သွားတယ်ပေါ့နော
်ဆိုတော့ဒီဘန်းချောင်းစီမံကိန်းကအဓိကကြောင်မီသွေးတွေကိုထိုင်းကိုတင်ပို့နေတာပေါ့နော
်ဟုတ်ကဲ
့ဆိုတော့ဆွဆွကထောက်ပြထားတဲ့အတိုင်းဆိုလို့ရှိရင်ခုကတေချာတရဝင်ခွင့်ပြုချက်မရှိဘဲနဲ့လုပ်နေတဲ့ပုံစံမျိုးများဖြစ်နေသလား
အခုဒီသတ္တုရင်းဌာနကတော့သူရတယ်ဒါပေမဲ့ပုံမှန်အဖြစ်ဒီနိုင်ငံခြားသားကုမ္ပဏီနဲ့ပူတွဲပြီးလောက်တာဖြစ်တဲ့အတွက်ဒါကတော့မြန်မာနိုင်ငံရင်းနှီးမြှုပ်နှံကော်မရှင်ရဲ့ခွင့်ပြုချက်လိုလိုတယ်ပေါ့နော်ဆိုတော့ပုံမှန်အဖြစ်ကတော့ရယူဖို့လိုတယ်ဒါပေမဲ့အခုလက်ရှိမှာတော့မရှိနေဘူးပေါ့
ဟုတ်ကဲ့နောက်ဒီကျမကဒီတက္ကသိုလ်လူငယ်အဖွဲ့ကနေပြီးတော့ထုတ်ပြန်တဲ့အစဉ်ကစားတချို့လည်းကျမဖတ်ရတယ်လीဒီထဲမှာတော့ဒီဒေတာမှာရှိတဲ့ဒေတာကံပြည်သူတွေအတွက်ဒီစီမံကိန်းကနေပြီးတော့ကြောင်မီသွေးစီမံကိန်းကနေပြီးတော့တဘာပတ်ဝန်းကျင်ရာထိခိုက်မှုတွေရှိတယ်။ကျန်းမာရေးရာထိခိုက်မှုတွေရှိတယ်လို့လည်းပြောရတယ်။အဲ့ဒါကဘလောက်ထိဆူဆူဝါးအခြေအနေမှာရှိလဲပြောပြပါအောင
်။အဓိကကတော့ဒီစီမံချက်ကဒီပွင့်လင်းမြင်သာမှုမရှိဘူး။ရတူရသားတွေကကြတော့ဒီကြောင်မီသွေးစီမံချက်ကိုသူတို့ဒီဟိုဟာပေါ့ဒီဘူဒူဇာတွေစပြီးတော့မှယူရဒီသူတို့ရဲ့ဥယျာဉ်ချမ်းမြေတွေကိုဖျက်ပြီးတော့မှတူးမှပဲသူတို့ကဒီစီမံကိန်းကကြောင်မီသွေးတူးမယ်ဆိုလို့သူတို့ကသိရတယ်ပေါ့နော်။ပြီးတော့ဒီအဓိကကတော့2014 April မှာစပြီးတော့ဒီကြောင်မီသွေးတွင်းရအလိုလောက်စပြီးတော့မြင်းလောင်ဒီကုမ္ပဏီကတော့စူးစမ်းပြီးတော့မှငြိမ့်သက်တာပဲဒါပေမဲ့သူကဒီမိကိုမထိန်ချုံနိုင်ဘူးဘာဖြစ်လဲဆိုတော့ဒီနေရာမှာလောင်တယ်သူတို့ကဒီရှိတဲ့မြေကြီးတွေနဲ့စူးစမ်းပြီးတော့ဖုံးတယ်ဒါပေမဲ့နောက်မနေ့ကျတော့တခါနောက်တဲ့နေရာမှာထပ်လောင်တယ်ဆိုတော့မိလောင်တဲ့အတွက်အဓိကပြဿနာကဒီအငွေ့ပေါ့နော်အနက်ကဆူဆူဝါထွက်တယ်ပြီးတော့ဒီကြောင်မီသွေးတွင်းရရွာနဲ့လည်းနှီးတဲ့အတွက်ဒီရွာမှာရှိတဲ့ဒီကစားကွင်းရနေဖြစ်စေအိမ်တွေကနေဖြစ်စေသူတို့ကရှူရတယ်တချို့အိမ်တွေဆိုလို့ရှိရင်၄အိမ်ပေါ့နော်အခုဒီကြောင်မီသွေးတွင်းပေးမှာရှိတဲ့အိမ်လေးအိမ်ဆိုလို့ရှိရင်သူတို့ကဒီအနက်မခံနိုင်တော့တဲ့အတွက်ဟိုကုမ္ပဏီကတော့မရွှေ့ခိုင်းဘူးဒါပေမဲ့သူတို့ကကိုယ့်အကူမနေနိုင်တဲ့အတွက်ဒီဝေးတဲ့နေရာပေါ့နော်အဲ့ဒါရွှေ့သွားတာတို့ရှိတယ်ဟောအဓိကကတော့ဒီနေ့လယ်ပိုင်းဆိုလို့ရှိရင်မြို့သမီးတွေကတော့သူတို့ပြောတာကတော့ဒီကြောင်မီသွေးအနက်ကိုရှူရတဲ့အခါမှာဒီအိမ်ငိုက်တယ်ပြီးတော့မှခေါင်းမူးဝေးတယ်ပြီးတော့အဓိကဒီအသက်ရှူလမ်းကြောင်းပေါ့နော်သူတို့ပြောအသက်ရှူတာမဝဘူးအဲ့အဲ့လိုမျိုးဟာတော့ရှိတယ်
ဆိုဒီလိုမျိုးကြေးရွာတွေထဲမှာဝင်ပြီးတော့ဒါကတော့ဆန်းစစ်ထားတဲ့သဘောပေါ့ဒီချင်းလေးကို
ဟုတ်ကဲ့ကျမတို့ဒီရွာတွေကိုကျမတို့ကမေးမြန်းထားတဲ့အပေါ်မှာသူတို့လာတင်ပြတယ်ပြီးတော့မှသူတို့ဒီကိစ္စလူကျတော့သူတို့အမြဲတမ်းဒီစာတင်နေပေါ့နော်ဆွေရဌာနကိုရောကဲညူရောသူတို့တင်ပြတယ
်ရဲအဲ့ဒါကျမနောက်တစ်ခုသိချင်တာအဲ့ဒါပဲဆိုတော့ဒီလိုဖြစ်နေတဲ့အချင်းတွေကိုရွာသူရွာသားတွေအနေနဲ့သူတို့ဒီကနေပြီးတော့ရိုက်ခတ်မှုတွေသူတို့ခံရတယ်ဆိုတော့ကိုတာဝန်ရှိတဲ့သူတွေပေါ့ဆွေရပိုင်းဆိုင်ရာဖြစ်ဖြစ်အဲ့နေမီဒီတာမှာတာဝန်ရှိနေတဲ့သူတွေ KNU ဒီဒေတာကတကယ်တော့အရင်ရောက်ဆို KNU နဲ့မြန်မာစစ်တပ်နဲ့ကြားမှာအရင်ရောက်ဆိုဒါပြိပက္ခတွေရှိနေတဲ့နေရာလေဒါပေမဲ့အခုနောက်ပိုင်းကျတော့ဒါကပြိပက္ခတွေမရှိတော့လို့လူတွေပြန်လာပြီးတော့နေကြတယ်ဆိုပေမဲ့လည်းတစ်ဖက်ကတာဆိုဒီ ဒီလိုမျိုးဒီစီးပွားရေးလုပ်ငန်းရှင်တွေရဲ့ဆက်ယုံနေကြမှုဒါတဘာပတ်ဝန်းကျင်တန်းကိုခံရတဲ့ဘောဖြစ်နေတာပေါ့နော
်ဟုတ်
ဆိုတော့အဲ့ဒီဆော့ဆော့ပြောလို့ဒီကျေးရွာသားတွေကသူတို့အနေနဲ့ဒီအထက်အနာပိုင်းတွေကိုတင်ပြတာရှိသလား
ဟုတ်ကဲ့ဒီပြဿနာတွေဖြစ်လာတဲ့အခါတိုင်းကိုအရင်ဦးဆုံးကတော့သူကဒီကုမ္ပဏီကိုသွားတွေ့တယ်ပေါ့နော်ဒီအခုအဲမင်းလောင်တဲ့ကိစ္စတို့ဒီအဲကုမ္ပဏီကနေပြီးတော့မှမိုင်းရေသွန်ချတယ်ပေါ့အဓိကအားဖြင့်အဲမွေးရသည်မှာလုပ်ငန်းရပ်နာတယ်ကျွန်တော်တို့ဒေသကမွေးများတဲ့အတွက်ဆိုတော့ဒီမွေးရသည်ပြီးရင်ဒီလုပ်ငန်းပြန်စတယ်ဆိုလို့ရှိရင်သူကမိုင်းတွင်းမှာရှိတဲ့ရေကိုသူကဆုတ်ထုတ်ပြီးတော့မှအဲ့လိုမျိုးဒီအထူးသဖြင့်ညပိုင်းတွေမှာပေါ့ဒီရွာသူရွာသားတွေအသုံးပြုတဲ့ချောင်းရေတွေကိုသူကသွန်ချတယ်ဆိုတော့ဒီကျွန်တော်တို့ရွာမှာကျတော့ရေတွင်းနေပါတယ်မရှိတဲ့အတွက်ဒီချောင်းရေပဲအဓိကသုံးရတယ်ပေါ့နော်အဲ့ဆိုတော့အဲ့လိုမျိုးကိစ္စရတဲ့ပေါ်လာအချိန်မှာသူတို့ကကုမ္ပဏီကိုသွားပြောတယ်ဒါပေမဲ့ကုမ္ပဏီကထိုင်းကုမ္ပဏီဖြစ်တဲ့အတွက်ဒီမြန်မာစကားတက်တဲ့သူမရှိဘူးဆိုတော့အဲရွာသားတွေကဒီစကားပြောတဲ့အချိန်မှာအဆင်မပြေဘူးပေါ့နော်ဟုတ်ပဲလေထိုင်းကလည်းမြန်မာနားမလဲမြန်မာကလည်းဟိုကင်းလူမျိုးတွေကလည်းထိုင်းလူမပြောတတ်တဲ့အခါကျတော့အဲပြည်ထနာဖြစ်တယ်ဆိုတော့ကျမတို့ခုနကဒီအစိုးရဌာနနဲ့ဒီကင်းညူကိုလည်းအဲပြောကြားလေးရှိတယ်ဒါပေမဲ့ပြည်ထနာကလည်းဆိုတော့အဲအစိုးရဌာနအနေနဲ့ကကျတော့ဒီနေရာကအရင်လှမ်းဝေးတယ်ဒီနေရာကိုရောက်ဖို့အတွက်ဆိုလို့ရှိရင်ဒီမြို့ကနေသွားရမယ်ဆိုလို့ရှိရင်အဲရေတံတန်ကုန်းတံတန်ပေါ့ဆိုတရက်လောက်ခီးရှိတယ်ဟိုလက်လက်မမီနိုင်တဲ့နေရာမှာပါမိတ်ပေးထားတာဖြစ်တဲ့အတွက်ကိစ္စတစ်စုံတစ်ခုပေါ်လာတဲ့အခါမှာသူတို့ကလည်းပြန်ပြီးတော့ကြည့်ရတာအဲအားနေချက်ရှိတယ်ပေါ့နော်အဲ့ဒါတစ်ခုအဲကင်းညူဖက်ကလည်းသူတို့ကတော့ကြိုးစားပြီးတော့တစ်ခါလေကြာရင်သူတို့ဖြည့်ရှင်းပေးတယ်ဒါပေမဲ့သူတို့ဖြည့်ရှင်းတဲ့ဟာလည်းကျွန်တော်တို့မျှော်လေးတလောက်အဲတိတ်ပြီးတော့ထိရောက်မှုမရှိဘူးပေါ့နော်ဆိုတော့အဲ့လိုမျိုးရှိတယ်ပြီးတော့ဒီဟာကအစိုးရနှစ်ဖက်စလုံးကမရှိဘူးပေါ့နေရ area အရာကဒီနှုတ်ဖက်စလုံးထိန်းချုပ်ထားတဲ့နယ်မြေမှာဖြစ်တဲ့အတွက်တစ်ခါလေကြာရင်ပြဿနာဖြစ်လာတဲ့အခါကျရင်ဟိုရွေသူရသားတွေနဲ့ဘယ်လိုမျိုးအခက်အခဲဖြစ်လဲဆိုတော့စွရစီတင်ပြတဲ့အခါမှာသူတို့ကတော့ပြောတယ်ပေါ့နော်ဒီဟာကကန်နူကဗာမင့်ပေးထားတာဖြစ်တဲ့အတွက်ကန်နူကိုသွားပြောဖို့လိုတယ်ဒါပေမဲ့ကန်နူစီသွားပြောတဲ့အခါမှာလည်းသူတို့ပြောတာတော့ဒီဟာကဗာမင့်ဒီကုမ္ပဏီကဗာမင့်ကမြန်မာစွရစီကရတာဖြစ်တဲ့အတွက်မြန်မာစွရမှာတာဝန်ရှိတယ်ပေါ့ဆိုတော့ဂျားထဲမှာအဲလိဟန်နဲ့ပေါ့အ
ဲ့တော့ဒါဆိုလို့ရှိရင်ဒီတာဝန်ရှိသူတွေဘက်ကဒီပြည်သူတွေရဲ့တိုင်တန်းချက်ပေါ်မှာထိရောက်ရောက်ကင်တွယ်မှုမရှိဘူးလို့ပြောလို့ရမလား
သူတို့ကတော့ဟိုစူးစမ်းပြီးတော့မှဖြည့်ရှင်းပေးတယ်ပထမတစ်ခါအောင်မှာတော့ဒီနေပြည်တော်မှာဒီမတို့ဒီ2015အောက်တိုဘာလမှာသွားပြီးတော့ဒီကိစ္စကိုတော့ပြောတယ်အဲ့မှာစူးစမ်းစစ်ဆေးရေးအဖွဲ့သူတို့လှုပ်ပေးတယ်နေပြည်တော် level ပေါ့ဒါပေမဲ့အဲ့မှာဘာဖြစ်လို့ဆိုတော့ကုမ္ပဏီကတော့ဂတိကုကိုပေးတယ်ဒီဟာတွေပြန်လုပ်ပေးပါမယ်မိမလောင်ထိန်းချုပ်ပေးပါမယ်ပေါ့နော်ဒါပေမဲ့သူဂတိကုကိုပေးထားတဲ့အတိုင်းသူမလုပ်ဘူးဘာဖြစ်လဲဆိုတော့မလုပ်တဲ့အခါမှာစွာဌာနဘက်ကလည်းဒီအရေးပြန်ယူဖို့အတွက်အားနေတယ်ဘာဖြစ်လဲဆိုတော့ခုနကကျွန်တော်ပြောတဲ့အတိုင်းလက်လန်းမမိနိုင်တဲ့အခါကျတော့အောက်ချင်းမှာတကယ်ပါတယ်ဖြစ်ဖြစ်လဲသူတို့မသိပါတော့အဲ့လိုမျိုးတစ်ခုရှိတယ်ပြီးတော့အခုလက်ရှိကတော့ဒီအေတကြံမတိုင်ခင်မှာတော့ဒီအကျွန်တော်တို့တင်းနေတိုင်းအတိုင်းရဲ့ဒီပတ်ဝန်းကျင်ထင်းသိမ်းဝန်ကြီးနဲ့ကရင်တိုင်းသားရေးဝန်ကြီးကတော့ဒီနေရာကိုကွင်းဆင်းတယ်ကွင်းဆင်းပြီးတော့မှမီးလောင်တာတွေ့ရတယ်ရွာသားတွေတင်ပြချက်အတိုင်းခန်းစားနေရတယ်တွေ့တဲ့အတွက်ဒီမိုင်းကိုခဏရာရီရက်ဆိုင်ထားဖို့အတွက်ကိုအဲသူတို့စာထုတ်ထားတယ်ဒါပေမဲ့ကုမ္ပဏီက2ရက်ပဲရက်ဆိုင်တယ်လုပ်ငန်းရက်ပြီးတော့မှပြန်လှည့်တယ်ပေါ့နော်ဆိုတော့ဒါတော့အခုလက်ရှိရွာသားတွေတော့စာပြန်တင်ထားတယ်ဆိုတော့ကုမ္ပဏီကမရပါမယ်လေဒီအစိုးရဖက်ကဟိုပါပေါ့အရင်မယူနိုင်ဘူးဘာဖြစ်လဲဆိုတိလည်းမတိနိုင်ဘူးအဲအရန်အလန့်ဝေးတယ်အဖုန်းတွေပါတယ်လည်းမရဘူးပေါ့နော်အကြောင်းမလို့အဲ့ဒါကြတော့ဟိုသူတို့ကတော့စူးစမ်းသလောက်တော့သူတို့အဖြစ်ရှင်းပေးတယ်ဒါပေမဲ့အခက်အခဲဖြစ်နေတုံးပဲဘာဖြစ်လဲဆိုတော့လက်လန်းမမီနိုင်တဲ့နေရာမှာဝေးกว่าတဲ့နေရာမှာဖြစ်တဲ့အတွက
်ဟုတ်ကဲ့အဲ့တော့အခုဒီမှာမတော့ကတိဘော်ဒီကိုလာတဲ့ကိစ္စမှာဆိုလို့ရှင်လေအခုဒီကိစ္စနဲ့ပတ်သက်ပြီးတော့ဗောနောဘန်းချောင်းဒီစီမံကိန်းနဲ့ပတ်သက်ပြီးတော့ဒီလိုမျိုးတဘာပတ်ဝန်းကျင်ပေါ်ရိုက်ခတ်မှုတွေလူလူတွေပေါ်မှာလူရိုက်ခတ်မှုတွေရှိနေတဲ့အခြေအနေတွေကိုဒီမှာလာပြီးတော့တင်ပြတယ်လို့သိရတယ်အဲ့ဒါကောဒီမှာလာတင်ပြတယ်ဆိုတာကဘယ်ဖွဲ့စည်းတွေကိုအဓိကလာပြီးတော့တင်ပြတာလဲနည်းနည်းတော့ရှင်းပြပါလား
ဟုတ်ကဲ့အခုဒီတပတ်မှာကျတော့ဒီကပတ်ဘန်နေပြီးတော့မှသူနွေရသည်အစီဝေးရှိတယ်ပေါ့နော်ဆိုတော့ကျမတို့ကအဲ့မှာသူတို့ကအရက်ဖက်ဖွဲ့စည်းတွေအတွက်ကိုကိုသူတို့ရဲ့ဒီရင်းနှီးမြှုပ်နှံမှုကြောင့်ထိခိုက်နေနိုင်မှာဆိုလို့ရှင်လာပြီးတော့တင်ပြလို့ရတယ်ပြီးတော့သူတို့ကဒီအကယ်၍ကိုယ်မှာထိခိုက်နေနိုင်မှုရှိတယ်ဆိုလို့ရှင်တိုင်တန်းနိုင်တဲ့ဒီဌာနပေါ့နော် CEO ဆိုတဲ့ဌာနမှာတိုင်တန်းနိုင်တာဖြစ်တဲ့အတွက်ကျမကတော့ဒီကဒီခီးစဉ်အတွက်ကိုကျမလာတယ်အမနေ့မှာတော့ကျမတို့ဒီတာဝန်ရှိတဲ့သူတွေနဲ့လည်းကျမတို့အတီတန်တွေးဆောင်တယ်ဒီအကြောင်းအရာကိုကျမတို့ပြောပြတယ်ပြီးတော့ကျမတို့လည်းဒီအစီအစဉ်တရက်အနေနဲ့ဖက်နန်အနေနဲ့ကျမတို့ဒီအကြောင်းအရာကိုဆွေးနွေးတယ်ပြီးတော့မနေ့မှပဲကျမတို့ဒီတိုင်တန်းနိုင်တဲ့ဌာနမှာအဲဒီဗဟန်ချောင်းအကြောင်းမိသွေးစီမံကိန်းအကြောင်းထိခိုက်နေတဲ့ဟာတွေရွယ်သူရသားတွေခံစားရတဲ့ဟာကိုကျမတို့ဒီစာတင်ခဲ့ပါတယ်ပေါ့နော်ဆိုတော့ဒီဟာကကပတ်ဗန်နဲ့ဘယ်လိုပတ်သက်လဲဆိုတော့ဒီ နိုင်ငံတကာငွေကြေး corporation ကနေပြီးတော့မှဒီ refacing ban ပေါ့အဲ့ဒီ ban ကတော့ဒီ Australia မှာအခြေစိုက်တယ်အဲ့ဒီမှာသူတို့ကပတ်စံရင်းနှီးမြှုပ်နှံထားတာရှိတယ်ပြီးတော့ refacing ban ကနေပြီးတော့မှအခုဒီထိုင်းနိုင်ငံမှာရှိတဲ့ energy act ပေါ့စွန့်ကဘာမှာသူတို့အဲ့ဒီတချို့ share တွေရှိတယ်ပေါ့နော်ပြီးတော့မှလက်ရှိမှာကကြောက်ဒီ energy act နဲ့ဒီ Easter နဲ့ကပူပေါင်းပြီးလောက်တာဖြစ်တဲ့အတွက်သူတို့ရဲ့ရင်းနှီးမြှုပ်နှံမှုပါတယ်ပေါ့နော်ဒါကြောင့်မလို့ကျွန်တော်တို့ကသူတို့စီမှာလာပြီးတော့မှဒီအချက်လက်တို့တင်ပြချင်းဖြစ်ပါတယ
်ဆိုတော့ဆိုလိုတာကျွန်မရှင်းအောင်နည်းနည်းထပ်မေးချင်တာကအခုဒီဘန်းချောင်းစီမံကိန်းမှာလုပ်နေကြတဲ့ထိုင်းကုမ္ပဏီတွေနဲ့ဒီကမ္ဘာဘဏ်ရဲ့ကမ္ဘာဘဏ်ကနေပြီးတော့ငွေကြေးထုတ်ပေးထားတဲ့ဒီစီးပွားရေးလုပ်ငန်းတွေနဲ့ပူးပေါင်းပြီးတော့လုပ်နေတဲ့ဒီစီမံကိန်းထဲမှာသူတို့ကရင်းနှီးမြှုပ်နှံမှုတွေမှာပါနေတဲ့သဘောပေါ့
ဟုတ်ကဲ့သူတို့ကနေပေါ်ကနေပြီးတော့မှဒီဘန်ကိုစစ်ပြီးတစ်စစ်ပေါ့ဒီသူတို့ရင်းနှီးမြှုပ်နှံတဲ့ဟာမှာကြတော့ဒီနောက်ဆုံးဒီထိုင်းနိုင်ငံမှာအခြေစိုက်တဲ့စွန့်ရင်ကဘာဒီကုမ္ပဏီနဲ့အဲသွားပြီးတော့ချိတ်ဆက်နေတယ်ပေါ့နော်အဲကြောင့်မလို့ကျွန်တော်တို့ကဒီအချက်လက်တွေကိုသူတို့လာပြီးတော့တင်ပြချင်းဖြစ်တယ
်ဟုတ်ကဲ့အခုလို့တင်ပြပြီးလို့ရှိရင်သူတို့ဘက်ကဘာတွေပြန်လုပ်ပေးမယ်လို့ကောတုံ့ပြန်တာရှိပြီလားဘလောက်ထိကိုဘက်ကအောင်မျှော်လင့်ထားပါလဲ
ဟာအခုသူတို့ကတော့ဒီတိုင်တန်းစာကဟိုပါဗောနော်ဒီဘောင်ဝင်မဝင်သူတို့ပြန်ကြည့်မယ်သူတို့ပြန်ကြည့်ပြီးတော့15ရက်လောက်အချိန်ကြာမလို့ပြောတယ်ဆိုတော့အဲကြည့်ပြီးတဲ့အခါမှာအကယ်၍သူတို့ကတော့ဒီတိုင်တန်းစာကဘောင်ဝင်တယ်ဆိုလို့ချင်းကျမတို့ကတော့အချက်လက်အသေးစိတ်ကိုကျမတို့ပြန်တင်ရအောင်မယ်အကယ်၍သူတို့ကတော့ဘောင်ဝင်ဘူးဆိုလို့ရှင်တော့သူတို့ပြန်အကြောင်းကြားမယ်လို့ပြောပါတယ်ရှင
်ဟုတ်ကဲ့အဲ့တော့ဒီစီမံကိန်းကိုကရင်ဒီလူမှုဖွဲ့စည်းတွေကတော့ဒီတဝဲမှာရှိတဲ့ပေါ့နော်ဒီလူမှုဖွဲ့စည်းတွေကတော့ရက်ဆိုင်ပေးဖို့တောင်းဆိုလို့သိရတယ်ဒါပေမဲ့ဆော့ဆော့ပြောသလိုပဲတာဝန်ရှိသူတွေကလာလို့တော့လေကုမ္ပဏီကပြီးတော့ပြန်ဖွင့်တာပဲဆိုတော့ဒီစီမံကိန်းရက်ဆိုင်ဖို့ကဘယ်လောက်ထိလိုအပ်တယ်လို့ထင်တယ်လဲနောက်ဒီစီမံကိန်းရက်ဆိုင်ဖို့အတွက်ဒီတောင်းဆိုနေတဲ့လက်ရှိအခြေအနေပေါ်မှာအစိုးရဘက်ကဘယ်လောက်ထိကိုပြန်ပြီးတော့လုတ်ပေးနိုင်မလဲပေါ့ဘယ်လိုမျိုးမှန်းထားပါလဲ
ဒီစီမံကိန်းကိုရက်ဆိုင်ဖို့အတွက်ကတော့ကျမတို့ဒီရက်ဖက်အဖွဲ့စီကတော့မတောင်းဆိုဘောเนาะဘာဖြစ်လဲဆိုကျမတို့ကလည်းအဲတကယ်ခံစားနေရတဲ့ဒေသခံမဟုတ်တဲ့အတွက်ပေါ့ဒါမဲ့ကျမတို့ကတော့ဒေသခံရဲ့သဘောထားဆန်တဲ့အတိုင်းကိုကျမတို့ကသူတို့ကိုကူညီပေးတယ်ဒီစီမံကိန်းစတင်လေပတ်ကတည်းကဒေသခံတွေကတော့သဘောမတူခဲ့ဘူးဘာဖြစ်လဲဆိုတော့ဒီ2010မှာပါမင်းကိုပေးကတည်းက2100ဧကမှာရွာသူရသားရွာလုံးကျိုးပါနေတယ်ဥယျာဉ်ချမ်းမြေတွေပါနေတယ်ဘာဖြစ်လဲဆိုတော့ဒီဒေသကအဲနှစ်ဖက်စလုံးရဲ့ထင်းချုံနယ်မြေဖြစ်တဲ့အတွက်ကျမတို့ကဒီနေပြည်တော်မှာမြေပုံမှာဆိုလို့ရှိရင်ရွာနာမယ်လည်းမပေါ်ဘူးဒီဆိုတော့မြေလို့မြေလက်အနေနဲ့ပဲပေါ်တယ်ပေါ့နော်ဆိုတော့ဒီအစကတည်းကရွာသူရသားတွေကဒီကြောက်မိသွေးနဲ့ပတ်သက်ပြီးတော့မှသူတို့အလိုမရှိဘူးပေါ့ဆိုတော့ကျမတို့ကရွာသူရသားရဲ့အသံအတိုင်းကိုပဲကျမတို့ကအဲဆွေးရဌာနကိုပဲကျမတို့ပြောတဲ့အချိန်မှာဖြစ်ဖြစ်ခန်ယူကိုပြောတဲ့အချိန်မှာဖြစ်ဖြစ်ရွာသူရသားတွေရဲ့စန္ဒသဘောထားအတိုင်းပဲကျမတို့ကဒီလုံးဝကြောက်မိသွေးအလိုမရှိတဲ့အမြဲတမ်းကျမတို့ပြောပေးတယ်ပေါ့နော်ဆိုတော့အဓိကဒီစီမံကိန်းကတော့ဟိုရက်ဆိုင်ထားသိနေဘာဖြစ်လဲဆိုတော့နံပါတ်1အစွေအဖက်ကကြည့်မယ်ဆိုလို့ရှိရင်လုံးဝကိုလက်လန်းမမီနိုင်တဲ့နေရာမှာသွားပေးထားတာဖြစ်တဲ့အတွက်ပြဿနာပေါ်လာရင်လုံးဝသူတို့ကတော့ဖြေရှင်းဖို့အခက်အခဲရှိတယ်ဟိုထိုင်းရင်အားအရရောသွားရေးလာရေးအရရောပေါ့နော်ပြီးတော့ KNU အနေနဲ့လည်းဒီသူရဲ့အသံကိုနားထောင်သိတယ်။ဘာဖြစ်လဲဆိုအဓိကအခုလက်ရှိပြဿနာကအဲကုမ္ပဏီကလုံးဝဒီအခုကြောက်မိသွေးမီးလောင်တဲ့ဟာမှာမထိန်းချုပ်နိုင်ဘူး။ဆိုတော့သူကတော့လောင်လိုက်မြင်နဲ့ပြန်ဖုံးလိုက်ဆိုတော့အောက်ချိန်မှာလောင်နေသလားမလောင်ဘူးလား။ပြီးတော့ဒီအခုကလောင်ကျွမ်းနေတဲ့အပေါ်မှာလူတွေကိုကဒီကျမရဲ့အရာကသူတို့အသက်ရှူဒီအသက်ရှူတဲ့ဟာမှာခက်ခဲဖြစ်တယ်ဆိုတော့ဒါတွေကိုအကုန်လုံးတည်တည်ချာချာပေါ့နော်စီမံကိန်းကိုပြန်လဲဆန်းစစ်သုံးသပ်ပြီးတော့မှဒါကလက်ရှိခွပြူတင်မတိစဉ်းစားသိတယ်ပေါ့နော
်ဟုတ်ကဲ့အခုလိုမျိုးဖြည်းဖြည်းစုံစုံဖြေချပေးတာကျေးဇူးများကြီးတင်ပါတယ်ရှင့်
ဟုတ်ကဲ့ကျေးဇူးတင်ပါတယ်